မြန်မာနိုင်ငံအပါဝင်ကမ္ဘာပေါ်ကနိုင်ငံတချို့မှာအမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရတယ်ရှိကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကသတိပေးလိုက်ပါတယ်မြန်မာအာဖဂန်နစ္စတန်အီသီယိုးပီးယားယီမင်စတဲ့နိုင်ငံတွေမှာအမျိုးသမီးအခွင့်အရေးချိုးဖောက်ခံရမှုတွေပယ်ဖျက်ခံရတဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းကြာသာပတိနေ့ကပြောကြားလိုက်ပါတယ်အမျိုးသမီးအခွင့်အရေးတွေကိုညှင်းပယ်နေတာတွေမဟုတ်ဘူးလေအာဖဂန်နစ္စတန်နိုင်ငံမှာအုပ်ချုပ်နေတဲ့တာလီဘန်အဖွဲ့အပါအဝင်ကမ္ဘာနိုင်ငံတချို့ကအစိုးရတွေကိုမြစ်တရက်ခံလိုက်ပါတယ်အမျိုးသမီးတွေအားလုံးအတွက်တိုက်ပွဲဝင်ရပါလိမ့်မယ်လို့လည်းပြောကြားလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့ဆယ်စုနှစ်တွေကရရှိခဲ့တဲ့ပညာသင်ကြား권အပါအဝင်အမျိုးသမီးအခွင့်အရေးအားလုံးဟာကန့်သတ်ခံခဲ့ရတယ်လို့လည်းသူကပြောပါတယ်အဲ့ဒီအတွက်ကျွန်တော်တို့အနေနဲ့အမျိုးသမီးတွေစားသင်ကြားတွေမှာပညာသင်ကြားရေးလုပ်ငန်း권တွေမှာအလုံးလောက်ခွင့်ရရှိရေးနဲ့အများပြည်သူတွေရဲ့ဘဝတွေမှာပါဝင်နိုင်ဖို့အတွက်ကိုလည်းမယမနာလှုံ့ဆော်ပေးသွားမယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။အမျိုးသမီးတွေအနေနဲ့သူတို့အခွင့်အရေးတွေရုပ်သိမ်းခံရပြီးခေတ်နောက်ပြန်ဆွဲတာမျိုးကိုလက်မခံကြတော့ဘူးလို့လည်းပြောကြားခဲ့ပါတယ်။အာဖရိကတိုက်မာလီနိုင်ငံမှာဆိုရင်ကိုလအတွင်အာနာသိမ်းမှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတဲ့နောက်အမျိုးသမီးအခွင့်အရေးတွေတဖြည်းဖြည်းဆုံးရှုံးခဲ့တာကိုလည်းထောက်ပြခဲ့ပါတယ်ခင်ဗျာ။